ခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးနယ်မင်းပြားမြို့နယ်တွေမှာတော့ဒီရက်ပိုင်းနေ့အတွင်းရေကြီးနေဆံမှုတွေဖြစ်ပွားပြီးတော့စစ်ဆောင်စခန်းတွေပါဝင်ခံမှန်းကျင်းပြည်သူတသိန်းနီးပါးရေပေးတင်နေပြီးတော့ကုနီကဲဆဲရဲ့ကုနီတွေကအခုထပ်ဒီမရသေးဘူးလို့ဒေသခံတက်တော်ကိုယ်စားလှယ်ကပြောပါရယ်မြေကဘာနဲ့နီးတဲ့အိမ်တွေရေတိုက်စားလို့ဖြုတ်ဖြတ်ခဲ့ရတယ်လို့လည်းဒေသခံတွေကပြောပါရယ် တခိုင်ပြည်နယ်အစိုးရတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနတာဝန်ရှိသူတွေအနေနဲ့ရေပေးတင်ပြည်သူတွေကိုအ မြန်ဆုံးကူညီဖို့ဆောင်ရွက်သွားမယ်လို့ပြောသလိုလက်ရှိတခိုင်ပြည်နယ်အတွင်းမှာတော့အင်တာနက်ဖြတ်တောက်ထားတာကြောင့်အချက်လက်စီးရေးရယူရေးမှာလည်းကွဲလွဲမှုတွေရှိပြီးတော့ကြန့်ကြာမှုတွေရှိနေပါတယ်။သတင်းပြေဆိုကတော့
ဒီရပိုင်းတွင်မိုးရွာသောမြင့်ရေမြင့်တက်လာမှုကြောင့်ကြောက်တော်မြတ်ဦးနဲ့မင်းပြမြို့နယ်တွေမှာရေပေးတင်နေတဲ့အခြေအနေကိုတော့ဒီခိုင်ပြည်နယ်ဒီနယ်ခုတ်တော်ကိုယ်စားလှယ်ဦးထွန်းသာတင်ကခုလိုပြောပါရယ်။နောက်ဆုံးအခြေအနေကတော့ကျွန်တော်တို့မှာဆိုလို့ရှိရင်ကြောက်တဲ့ဒေသကြီးကောင်းကြီးကောင်းရင်အဲ့ဒီရွာလေးမှာ၆ရွာလောက်ကတော့ရေပေးနေကြုံရပါ။နောက်ကျွန်တော်တို့လင်းမြို့ရေမြင့်တက်တဲ
အမတ်တရားပြည့်နေတရားမင်းအကြာမှာရန်ကုန်စစ်ဘေးပါလန်ကိုဒီတော်နေတာတွေရှိပါဒီဒုက္ခပြေစခန်းက6000ကျော်ဒေါ်နဲ့ကြီးရွာကလူတွေပါအကုန်လုံးပေါင်းလိုက်ရင်တော့တပေါင်းကျော်ပါလူရောမျိုးနဲ့တကတော့မင်းဘူးဆောင်တဲ့ပုံပါဆောင်ရည်ကြီးတဲ့အတွက်ကျေးရွာပါအကုန်လုံး30ကျော်လောက်ပေါ့နော်ရင်းမျိုးနဲ့လူတွေကတော့5000ကျော်ပါတော့တော့ဘယ်မှာလဲလဲသဘာစိတ်တော့ဆရက်တန်တော့တောက်ပလုံးတော့မင်းသားတော်တို့အဲ့ဒီဘက်မှာလဲမင်းညွန့်နေတာရှိပါတယ်ရေဘဒုက္ခကြီးကတော့ညောင်းဦးရေကြောက်တော်ရေမင်းကြရေဆိုတော့အကုန်လုံးသတိလောက်တော့ရှိနေတယ်မှာလဲ
ဒီကိစ္စတွေတွေအနေနဲ့အရေးပေါ်ကဲဆယ်ရေးကူညီတွေမရရှိသေးဘူးလို့ဥသွန်းတာကင်ကဆက်ပြောပါတယ
်။ဘက်ဆိုင်ရာကတော့ညာခုချက်တိတော့မရောက်သေးဘူး။ဒီအရက်ဖက်အဖွဲ့အစည်းတွေကလည်းမရောက်သေးဘူးပေါ့နော်။
ရှိခိုင်းပြည်နယ်သုံးမြို့နယ်မှာရေဘေးတဲ့အခြေအနေတွေကိုတော့ရှိခိုင်းပြည်နယ်အစိုးရသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကအခုလိုပြောပါတယ
်ဒီလောလောဆယ်ကညောင်ကြောက်တော်မင်းပြကသုံးမြို့နယ်အဲသုံးမြို့နယ်မှာဒီမင်းသမီးရေးတဲ့ခေတ်ကလေးတိုက်စားတဲ့ချို့မင်းတွေလုံးဝဖြစ်စီသွားတဲ့အခြေအနေရှိတယ်ဟုတ်လားလို့ကြွေးလို့အိမ်ဆုံးတာရှိတယ်ဒီကဗျာကျန်ရင်လုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်လူကြီး989ရှိသွားပါပြီ။အဲဒီရေဘေးတဲ့ပြည်သူတွေကိုတော့ဒါဆောက်ပံ့ဖို့အများဆုံးဆောက်ရနေပါလား
။ဒီကလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရေဘေးကြောင့်ရှေ့ပြောင်းတဲ့သူတွေရောရေဘေးတဲ့ရွာကနေမရှေ့ပြောင်းသေးလို့တင်းကိုပါခြေခံထားတာဖြစ်ပြီးဒီကကြီးနဲ့ဆုရသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနကတော့သူတို့စီကိုရောက်လာတဲ့ရှေ့ပြောင်းရေဘေးဒုက္ခတဲ့တင်းကိုခြေခံတဲ့အတွက်ကွဲလွဲမှုတွေရှိနေတာပါ။သတိကြံမိနေတွင်အင်တာနက်ဆက်သွယ်ရေးလမ်းဖြတ်တောက်သားမှုကြောင့်အချက်လက်စုဆောင်းရေးမှာမြေပြင်အခြေအနေနဲ့ကွာဟမှုရှိနိုင်တယ်လို့ဦးစီးရာရှိဦးရဲမင်းဦးကအခုလိုဆက်ပြောပါတယ
်။ကွာတဲ့အပေါ်မူတည်ပြီးတော့ကျွန်တော်တို့နေပြည်တော်မှာပြပူလာတဲ့အပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီဟာကိုညွှန်ကြားတာဖြစ်ပါတယ်။ကျွန်တော်တို့ကပြောတဲ့အရင်းကဒီလိုရအောင်ရှုရတဲ့လူကြီးချင်းဖြစ်ပါတယ်။မြေပြင်တဲ့လူတွေကတော့ရှုဆိုလို့ရှိရင်နေကမရှိမပြောင်းမနေကြံခဲ့ရပြီးရှိရင်ရှုဆိုလို့ရှိရင်မြေပြင်ကခံစားခဲ့ရပြီးတော့ဒါကိုရမှာလို့ရှိပါတယ်။ဒါပြန်လို့ Facebook တို့ဒီ social media တွေဖြတ်တောက်လိုက်တယ်ဆိုတဲ့ပုံမူကြည့်လို့တော့အဲ့ဒီတော့အချက်ချင်းမပြောလို့ပါဘူး။ဒါကတော့အနည်းငယ်ကတိမှာဒီလိုမျိုးအဆက်အသွယ်ကောင်းနေများတိုင်းနဲ့အချက်လက်တွေပြဖို့တဲ့စနစ်တွေမရှိတော့ဘူးဆိုတော့ကျွန်တော်တို့ဒီလိုတော့တော့အခက်အခဲဖြစ်နိုင်တာပါ။ဒါကတော့အချိန်နဲ့တူပြီဆိုတဲ့အကြောင်းပါကျွန်တော်တို့တန်တာမှုတွေဖြစ်လာနိုင်တာပါ။
ဒီကိစ္စနဲ့မင်းပြမျိုးပေါ်ရက်ွက်တွေဖြစ်တဲ့ပြည်တော်သားရက်ွက်နဲ့ပြည်တော်လှရက်ွက်မှာကန်းတန်းနေရာတွင်းပန်းကိုရေးတိုက်စားလို့အင်ဂျင်၁၀လုံးကျော်ထိုးလိုက်ရတယ်လို့မင်းပြမျိုးချမ်းကြီးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။လေးမျိုးနဲ့အတိုက်စားလို့လေမလဲပိုင်းကစားချူနေရတယ်ဒီတိုက်စားလို့ကန်းမပြူကြလို့လေဒီမနက်ကအင်ဆက်တလုံးပြူတယ်ပြူနိုင်ချီရှိတဲ့အင်ကအင်ချီ20လောက်ရှိသေးတယ်ကို
ဒီခိုင်းကျင်းနဲ့တွင်းကလကန်နဲ့လေးမျိုးမြင့်ညာသုံးရင်ကြီးရဲ့မှတ်ချက်ကိုရောက်ရှိနေတယ်လို့မိုးလေဝသနဲ့ဇလဗီရညွှန်ကြားမှုဦးစီးဌာနကနေဒီကနေ့မှထုတ်ပြန်ထားပါတယ်။ဒါ့အပြင်ကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်မိုးများရည်ကြီးမှုအခြေအနေ၊အေယာဝတီမြစ်ချင်းတွင်းမြစ်စစ်ကောင်းမြစ်နဲ့ကရဒံမြစ်လေးမျိုးမြစ်တို့ရဲ့သုံးရင်ကြီးရဲ့မှတ်ချက်တွေနဲ့တူမြေကမ်းပါးပေးနေထိုင်သူတွေအနေနဲ့မြေပြိုကျမှုအန္တရာယ်နဲ့သဘာဝဘေးအန္တရာယ်မိုးလေဝသအထူးသတိပေးပညာချက်တွေကိုမျက်ခြေမပြတ်ဖို့နဲ့လိုက်နာကြဖို့ကိုလည်းမိုးစလညွှန်ကြားကနေသတိပေးထားပါတယ်ခင်ဗျာ။